တိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်နယ်လာရှိုးနဲ့နီးနေတဲ့တန်ရံမြို့မှာတော့ UWSA ဝပီသွေးစည်းညင်ညူရေးဝတ်တဖွဲ့တွေကဖြန့်ကျက်နေရာယူထားပြီးတော့ပြစ်ခတ်တိုက်ခိုက်မှုတွေမရှိအောင်ထိန်းချုပ်ထားလိုက်ပြီးဖြစ်ပါတယ်။ကြာသပတေးနေ့ညနေပိုင်းတုန်းကလည်း UWSA ခေါင်းဆောင်တွေကဒေသခံအုပ်ချုပ်ရေးတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံပြီးတော့အလွန်အမင်းစိတ်မပူကြဖို့တစုံတရာဖြစ်လာတဲ့ဆိုရင်ဝပီနယ်ပန်ဆန်းဘက်ကိုတိမ်းချောင်ကြဖို့မှာကြားခဲ့ကြောင်းဒေသခံတွေက VOA ကိုပြောပါတယ်။လာရှိုးမှာတော့တိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဘက်ကနောက်ဆုံးရအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစီသူပြောပြပေးပါမယ်။
ရှမ်းမြောက်ဒေသတိုင်ရန်မြို့နယ်အတွင်းစစ်ကောင်စီတပ်စခန်းတချို့ကိုတအံမျိုးသားလူမျိုးရေးတပ်မတော် TNL ကတိုက်ခိုက်ခဲ့တဲ့နောက်ဗရူးနေညသကောင်ချိန်လောက်မှာအင်အား2000ခန့်ရှိတဲ့ UWSA ဝတ်တပ်ဖွဲ့တွေတိုင်ရန်မြို့ကိုဝင်ရောက်လာခဲ့တာပါဒီကနေ့မှာတော့တိုင်ရန်မြို့နယ်ပတ်ဝန်းကျင်မှာဝတ်တပ်ဖွဲ့တွေကဖြန့်ကျက်နေရာယူထားပြီးတိုက်ပွဲတွေမဖြစ်ပွားအောင်ထိန်းချုပ်ထားကြောင်းနဲ့ယမန်နေ့ညကဒေသခံတာဝန်ရှိသူတွေကိုအစည်းအဝေးခေါ်ပြီးတော့မစိုးရိမ်ကြဖို့မှာကြားခဲ့ကြောင်းတိုင်ရန်ဒေသခံတဦးက VOA ကိုပြောပါတယ်
မင်းတင်တာဒီမင်းတင်တာတော့မင်းရဲ့ဘာလို့ဒီလိုမျိုးနေနေတာလဲဘာလို့ကြားလို့မင်းတမ်းနဲ့မင်းတမ်းမှာကြားတယ်ဒီတိုင်းရမှာတော့တစ်ချက်မကြားဘူးဒီကွာလည်းတော့သူ့အပ်ပြီးဖြန့်ထားကြတယ်ဒီလိုလုံးဖြန့်ထားကြတာဖြန့်ထားတော့ဒီစီကောင်စီစက်ကန်မှာမကွာပြီးတာရှိတယ်အဓိကအပြင်းတော့သူ့အနေနဲ့မှာပေါ့နော်ဘာအဓိကရတယ်ဒီမှာမနေ့ကစီးနေဒီစီးလက်ဒီကတည်းကဒီရောကတည်းကဒီမျိုးတွေဆိုတော့အချိန်မျိုးနဲ့စီးနေတာလို့မင်းရင်းမရှိဘူးဘယ်နော်ကိုယ်ကြည့်နေတယ်ဒီလိုပြန်လာပြန်မှပြီးဘူးပေါ့ဒီနောက်ဆုံးမမဲတာမရှိအောင်ဒါကြည့်တယ်ရှင်ဒီတန်းဆန်းတဲ့ကြီးတော့ဒီရပ်ပြီးတော့ကြီးတော့ပြန်ကျင်းကြည့်တော့လို့အဖြစ်ကဘောတော့အဓိကမှားတော့ပေါ့နော
်ဝါတက်ဒီဟာအများအဖြစ်တန်ရန်မျိုးအစွန်တွေမှာဖြန့်ကျက်ထားပြီးမြို့တွင်းမှာတော့နဲငယ်သာတွာလာနေတာကိုတွေ့ရကြောင်းလဲသူကပြောပါတယ် UWSA ရဲ့လာရှိုးဆက်ဆံရေးယုံတာဝန်ခံဦးညီရန်ကတော့ရှမ်းမြောက်ဒေသကတိုက်ပွဲတွေတန်ရန်ဘက်မကူးလာစေဖို့အတွက်ဒေသခံတွေရဲ့တောင်းဆိုချက်ကြောင့်စစ်ကောင်စီနဲ့ညှိနှိုင်းနေကြောင်းသတင်းထုတ်ပြန်ထားပါရယ်။လာရှိုးမှာတော့မင်းညာကစတင်ပြီးဒီနေ့တနေကုန်တိုက်ပွဲပြင်းထန်နေတယ်လို့မြို့တွင်းလူနေရပ်ကွက်တွေမှာလက်နက်ကြီးကြတာကြောင့်အရသာအနည်းဆုံး3ယောက်သေဆုံးကြောင်းလာရှိုးမြို့ကတူးက VOA ကိုပြောပါရယ
်။မင်းကဟာမိုးချုပ်ရဲ့ပညာလို့ခုဒီမနေ့လို့ခုတင်ပြီးပဲပပလဲပပလဲ900ခုံပြန်မှလည်းခြားတယ်နောက်ပြီးဟိုနေဟန်တဲ့မှလည်းခြားတယ်နေဟန်တဲ့မှတကယ်နဲ့အမြောက်ရစံပြစ်မယ်မျိုးထမတော်မင်းများကြတယ်ရက်ကခုံမိခိုးခုထုတော့မသိဘူးရှော့တိုက်တုံးကြလို့ရက်ကထဲမင်းကိုမှလည်းတည်ရတော့ရောက်အဲ့ဒါဒီနေ့တယောက်ကအလောင်းအရှာမတွေ့ဘူးတော့တခါကြီးဖြစ်သွားလို့ပြောတယ်မနေ့တမဆန်ကြောက်တယ်ရက်ကတည်းမင်းမြေတည်တယ်ကွာကြာကြီးကကြတဲ့နေ့ကကြနေတော့အဲ့လိုတဲ့နေဘူးတဲ့နေ့လည်းကြတယ်မိတဲ့နေ့လည်းကြတော့မှန်းလို့မရတော
့ MND 6ကန်တပ်ဖွဲ့ထိန်းချုပ်ထားတဲ့ဒိန်းနီမြို့ဘက်မှာတော့ညီနောင်မဟာမိတ်တပ်အင်အားထောင်နဲ့ချီရောက်ရှိနေတယ်လို့ကြားသိရကြောင်းအဲ့ဒီလာရှုဒေသခံကပဲပြောပါတယ်ဇူလိုင်17ရက်မနေ့ညကတော့တိုက်ပွဲဖြစ်ပွားတာမရှိပဲစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်ဒိန်းနီမျိုးအထက်က1အဆောက်ဦးပျက်စီးခဲ့ပါတယ်လာရှုနဲ့ဒိန်းနီဘက်မှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ MNDAA အနေနဲ့တီးခြားသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးဒါပေမဲ့ဇူလိုင်10ရက်နေ့ရက်စွဲနဲ့လာရှုတိုက်ပွဲနဲ့ပတ်သက်ပြီးတပ်သားတွေလိုက်နာမယ့်အချက်18ချက်ပါတားမြစ်အမိန့်ကိုထုတ်ပြန်ထားတယ်လို့ဇူလိုင်17ရက်နေ့မှာတော့စစ်ကောင်စီအရာရှိစစ်သည်တွေလက်နက်ချဖို့နဲ့လနချလာသူတွေကိုစုငွေပေးအပ်မဲ့အကြောင်းထုတ်ပြန်ထားပါတယ်။ဒီတော့တွင်မိုးကုတ်မိုးမိတ်နောင်ချိုကြောက်မဲတီဘောနဲ့တန်ရန်ဘက်မှာစစ်ကောင်စီတပ်နဲ့ DNL ပူးပေါင်းတပ်တွေအကြားတိုက်ပွဲဖြစ်ပွားနေပါတယ်။နောင်ချိုမြို့နယ်ဂုတ်တွင်းနဲ့ဂုတ်ထိပ်မှာလည်းမနေ့ကတိုက်ပွဲပြင်းထန်ပြီးစစ်ကောင်စီကလေကြောင်းကတစ်ချိန်တိုက်ခိုက်ခဲ့ကြောင်းတန်ရန်မြို့နယ်နားဆောင်ရွာအနီးစစ်ကောင်စီရဲ့မန်ကတ်စခန်းကိုတိုက်ခိုက်ခဲ့ကြောင်း DNL ကသတင်းထုတ်ပြန်ထားပါတယ်။ဒီနေ့ဒေသတွင်းတိုက်ပွဲအခြေအနေကိုမေးမြန်းဖို့ DNL ပြန်ကြားရေးတာဝန်ခံကိုဆက်သွယ်ခဲ့ပေမယ့်ဆက်သွယ်လို့မရခဲ့ပါဘူး။ရွှေဖီမြေသတင်းဌာနကတော့ဒီကနေ့မှ DNL ပူးပေါင်းတပ်တွေကဂုတ်ထိပ်6ထပ်ကွေကစစ်ကောင်စီတပ်စခန်းကိုထိုးစစ်ဆင်နေတယ်လို့စစ်ကောင်စီဘက်ကလည်းလေကြောင်းကပြန်လည်တိုက်ခတ်နေတာကြောင့်တိုက်ပွဲပြင်းထန်နေကြောင်းသတင်းဖော်ပြထားပါရခင်ဗျာ။
ဒါကတော့တန်ရမ်းမှာဝါတက်ဖွဲ့တွေကဖြန့်ကျက်နေရာယူထားပြီးထိန်းချုပ်ထားတဲ့အခြေအနေကိုစီသူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။